Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American တန်ကနေ2024ခုနှစ်မတ်လ5ရက်အင်္ဂါညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 AM Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line number 192532အပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းလေးကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းလေးကတော့အစ္စရေးလုံခြုံရေးအတွက်အမေရိကန်ဒုသမ္မတကထပ်လောင်းကတိပြုလိုက်ပါတယ်လာအိုမှာလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးအဆင့်အစည်းအဝေးကိုစစ်ကောင်စီရဲ့ကိုယ်စားလှယ်တက်ရောက်နေပါတယ်တောင်တရုတ်ပင်လယ်ပြင်မှာဖြစ်ခဲ့တဲ့သင်္ဘောမတော်တဆမှုအတွက်တရုတ်ကိုဖိလစ်ပိုင်ကကန့်ကွက်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းလေးကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်အမေရိကန်မှာ Super Tuesday လို့ခေါ်တဲ့ American Party တွင်သမ္မတလောင်းရွေးချယ်ပွဲတွေနိုင်ငံအနှံ့စနေပါပြီ။နောက်ဒီ Super Tuesday ဆိုတာဘယ်လိုနေ့မျိုးလဲဆိုတာကိုရှင်းပြထားပါသေးတယ်။နောက်မြန်မာပြည်ဘက်မှာတော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာလက်လက်ကြီးဆက်ပြင်းထန်နေတာမှာဒေသခံက
မိနစ်တော့မတော့ဖြစ်တယ်ဆိုတော့ပြန်နေငါไอ้ตัวไอ้ที่พี่มาแล้วมันขึ้นอือเอาอ่ะเหมี่ยวเลยดอ6ชุดเลยแล้วก็เลยทันซันแท้อ๋อไมค์กูเนี่ยอมีนาปองจ้ามาชื่อแกโอ้หลอนี่ก็เลย
อะคือโหลตะดิ้นหลอฤอะปีมาတော့เอกาญาไรอัปัสสินกันนาฤဖြစ်တဲ့မြေကြီးဩဇာလက်သမားဘွားနောက်ยูเครนမြန်မာနိုင်ရှင်ချက်ပြီးရင်อเมริกันနိုင်ငံတည်င်းဆောင်းပါနောက်ကဘာတလွားခီးသွားအစီအစဉ်တွေကိုဇက်တိုက်နှาศင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်တည်င်းတွေကိုမတ်ခင်လေးလည်းပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဣသရေလနဲ့ဟာမတ်စ်သွေးကြွတွေကြာအပြစ်ခတ်ရစေးသဘောတူညီမှုရဖို့အတွက်အမေရိကန်ကတွန်းအားပေးနေတဲ့တစ်ချိန်တည်းမှာပဲဂါဇာဒေသမှာဆေးဝါးကုသရေးနဲ့အကူအညီတွေပေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တခြားအကူအညီပေးရေးအဖွဲ့တွေကအပြင်းအထန်ကြိုးပမ်းနေကြပါတယ်။ဂါဇာမြောက်ပိုင်းတန်းနဲ့ချီတဲ့ပါလက်စတိုင်းတွေအတိဒုက္ခရောက်တဲ့နေရာတွေမှာလေကြောင်းကနေဆေးဝါးနဲ့စားနပ်ရိက္ခာအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဂျော်ဒန်လေတပ်နဲ့အတူပေးခဲ့တဲ့ရက်ပိုင်းကချပေးခဲ့ပါတယ်။အမေရိကန်ဒုသမ္မတကမ်လာဟဲရစ်ကတော့အစ္စရေးစစ်ဘက်ဆိုင်ရာအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ဘန်နီဂန်စ်နဲ့မနေ့ကအင်ဖြူရာမှာတွေ့ဆုံချိန်မှာအစ္စရေးနိုင်ငံလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကမယိမ်းမယိုင်ထောက်ခံသွားမယ်အကြောင်းပြောဆိုထားပါတယ်။အစ္စရေးနိုင်ငံရဲ့ခုခံကာကွယ်ပိုင်ခွင့်ကိုအတိအမှတ်ပြုတဲ့တစ်ချိန်တည်းမှာဂါဇာဒေသကသတင်း6ပတ်ကြာအပြစ်ခတ်ရစေးသဘောတူညီချက်ရဖို့အမေရိကန်ဒုသမ္မတကမ်လာဟဲရစ်ကတိုက်တွန်းနေသလိုဟာမတ်စ်သွေးကြွတွေဘက်ကလည်းဖမ်းထားတဲ့တရားခံတွေလွှတ်ပေးဖို့နဲ့အစ္စရေးဘက်ကတောင်းဆိုချက်တွေကိုလိုက်ရော့သဘောတူဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
NATO အနေနဲ့ Ukraine စီရေဖုန်းဆက်ဆွေးနွေးတာကိုရုရှားကြားဖြတ်နားထောင်ခဲ့တယ်လို့ဂျာမနီကထုတ်ပြောလိုက်ပါတယ်။ NATO အဖွဲ့က Ukraine နဲ့ဆိုင်တဲ့စီရေကိစ္စတွေတယ်လီဖုန်းနဲ့ဆွေးနွေးနေစဉ်ရုရှားကကြားဖြတ်နားထောင်ခဲ့တယ်လို့ဂျာမနီကာကွယ်ဝင်ကြီး Boris Pistorius ကဒီနေ့မတ်လ9ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားလိုက်တာပါ။ဒီဆွေးနွေးပွဲကိုတက်လာသူတူကလုံခြုံစိတ်ချရတဲ့တယ်လီဖုန်းလိုင်းနဲ့မတက်ဘဲတာမန်ဖုန်းလိုင်းနဲ့တက်ခဲ့တဲ့အတွက်အခုလိုကြားဖြတ်နားထောင်ခံခဲ့ရတာလို့ဝန်ကြီး Pistorius ကပြောလိုက်ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဆိုပါတယ်။အရေးပါတဲ့စီးရေးဆိုင်ရာစီဝေးဘက်ကိုရုရှားတို့အဲ့ဒီလိုကြားဖြတ်နားထောင်နိုင်တာဟာတချို့လို့ဖို့အတွက်ဒါမှမဟုတ်ကြိုတင်သိရှိပြီးရွေချက်ရှိရှိနဲ့စောင့်ကြည့်နေပြီးလှုပ်ဆောင်တာမျိုးမဟုတ်ဘူးလို့ဆိုပါတယ်။ဒီစီဝေးဘက်ကိုအွန်လိုင်းဆွေးနွေးမှုတွေအသုံးပြုလို့ရှိတဲ့ Webex ဆက်သွယ်ရေးအစီအစဉ်ကိုပဲအသုံးပြုဖို့ခွင့်ပြုထားတာလို့ဆက်ပြောပါတယ်။ဒါပေမဲ့နောက်မှဒါမျိုးမဖြစ်အောင်ဂျာမနီဘက်ကနည်းပညာပိုင်းနဲ့ကြိုတင်စီစဉ်မှုဆိုင်ရာလိုအပ်ချက်တွေလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီး Pistorius ကပြောပါတယ်။အခုလိုကြီးမားတဲ့မှာရင်းမှုဖြစ်ခဲ့ပေမဲ့ NATO အဖွဲ့ဂျာမနီNATO အဖွဲ့နဲ့ဂျာမနီကယုံကြည်မှုကိုထိခိုက်စေမှုမရှိဘူးလို့လည်းဝန်ကြီး Pistorius ကပြောကြားခဲ့ပါသေးတယ်ခင်ဗျာ။
ပင်လယ်နီနဲ့အီရန်ပင်လယ်ကွေ့ကရေချောင်းသွားလာမှုတွေကိုဆက်လက်ချိမ့်ချောက်နေတဲ့အတွက်အီရန်နိုင်ငံကအားပေးထောက်ခံနေတဲ့ယမင်အခြေစိုက်ဟူသီတပုံတွေရဲ့မစ်ဆိုင်းဒုံးတွေကိုအမေရိကန်ကတနင်္လာနေ့နှောင်းပိုင်းမှာတိုက်ခိုက်လိုက်ပါတယ်။ဒေသရင်းမှာသွားလာနေတဲ့သင်္ဘောတွေကိုတိုက်ခိုက်နိုင်တဲ့သင်္ဘောဖြတ် cruise ဒုံးကြီးနှစ်စင်းကိုပြင့်မှတ်ထားပြီးတိုက်ခိုက်လိုက်တာလို့အမေရိကန်စစ်တပ်အလေပိုင်းဒေသကုတ်ကဲဌာနကသတင်းထုတ်ပြန်ပါတယ်။အီရန်ပင်လယ်ကွေ့ကကုန်သင်္ဘောတစ်စင်းကိုဟူသီတပုံတွေလက်ချက်လို့ယူဆရတဲ့တိုက်ခိုက်မှုအပြီးနိုင်အတန်ကြာမှာအမေရိကန် န်ကတိုက်ခိုက်ခဲ့တာပါ။ယီမင်နိုင်ငံအေဒင်စိတ်ကမ်းရဲ့အရှေ့တောင်ဘက်ကီလိုမီတာ180အကွာမှာတိုက်ခိုက်ခံခဲ့ရပြီးတော့သင်္ဘောသားတွေအထိခိုက်မရှိပေမဲ့နီးစပ်ရာစိတ်ကမ်းမြို့ကိုအရေးပေါ်စိုက်ကပ်ခဲ့တယ်လို့လည်းဗြိတိန်အခြေစိုက်ရေချောင်းလုံခြုံရေးအေဂျင်စီကပြောပါတယ်။ဗြိတိန်ရေချောင်းလုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Ambri ကလည်းလိုင်ဘီးရီးယားနိုင်ငံမှတ်ပုံတင်ကုန်သင်းမော်ဟာတိုက်ခိုက်ခံရမှုကြောင့်ပျက်စီးမှုအချို့ရှိခဲ့တယ်လို့ပြောပါတယ်။ဟူဒီတပုံတွေကတော့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့စစ်ရေးတွေရပ်ဆိုင်းသွားတဲ့အထိတိုက်ခိုက်သွားမယ်လို့ဆိုပါတယ်။ဟောင်ကောင်အခြေစိုက် HGC Global Communications ကတော့ပင်လယ်နီမှာဖြစ်ပျက်ခဲ့တဲ့တိုက်ခိုက်ခံမှုတွေကြောင့်ရေအောက်ဆက်သွယ်ရေးလိုင်းတွေအများအပြားပျက်စီးခဲ့တယ်လို့ဆိုထားပါတယ်။ဟူဒီတွေဘက်ကတော့ဒေသရင်းမှာရှိတဲ့ကေဘယ်ကျိုးတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်တာဆိုတဲ့ဆွဆွဲချက်ကိုညှင်းဆိုထားပါတယ်ရှင
်။အမေရိကန်မှာတော့ Super Tuesday လို့ခေါ်တဲ့ American ပြည်ပပါတီတွေအတွင်းသမရာလောင်းပနာမရွေးပွဲတွေကိုနေရာနှက်ဒီနေ့စလုပ်နေပါပြီ။ American ပြည်တော်စုမှာ Super Tuesday လို့ခေါ်တဲ့ပါတီတွင်းသမရာလောင်းပနာမရွေးချယ်ပွဲတွေဒီနေ့အင်ကာနေ့မှာပြည်နယ်15ပြည်နယ်နဲ့ American ပြည်တော်စုအုပ်ချုပ်မှုအောက်မှာရှိတဲ့ Samoa ကျွန်းတွေမှာကျင်းပလိုက်တာပါ။ Democrat Party အတွက်လက်ရှိသမရာ Joe Biden တူတဲ့ဦးဆောင်နေပေမဲ့Republican Party အတွက်ကတော့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ကုလသမဂ္ဂဆိုင်ရာ American သမ္မတကြီး Nikki Haley တို့နှစ်ယောက်ရှင်ပြိုင်နေကြတာပါ။ပြီးခဲ့တဲ့3လအတွင်း Republican Party အတွင်းသမ္မတလောင်းရွေးကောက်ပွဲ17နေရာရှင်ပြိုင်ခဲ့တာမှာ Donald Trump က10နေရာနိုင်ရထားပါတယ်။ Republican Party ကိုစားပြုသမ္မတဖြစ်ဖို့ဇူလိုင်လနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြည်내နဲ့အသီးသီးနဲ့အုပ်ချုပ်ရေးနယ်မြေတွေကိုစားပြုတဲ့ပါတီကိုယ်တိုင်1,215 ရောက်ရဲ့ထောက်ခံမှုလိုပါတယ်။အခုအချိန်ထိကျင်းပပြီးတဲ့ပနာမရွေးကောက်ပွဲတွေအရဒေါ်နယ်ထရမ့်ကကိုယ်စားလှယ်256ရောက်ထောက်ခံမှုရရှိနေပြီးနီကီဟေလီကတော့48ရောက်ရထားပါတယ်။ဒီနေ့ Super Tuesday အင်ကာနေ့ရွေးကောက်ပွဲတွေမှာအပြတ်သက်အရေးနှင်းခဲ့မယ်ဆိုရင်တော့နီကီဟေလီကိုပါတီတွင်သမ္မတလောင်းဖြစ်ဆက်မပြိုင်တော့ဖို့ဖိအားပေးမှုတွေပုံများလာနိုင်ပါတယ်။ Super Tuesday ရွေးကောက်ပွဲအချိန်တွေမဲယုံကနေလက်ရက်သတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာထုတ်လင်းဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ည92.25 kHz 11603ည92.32kilohertz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kilohertz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် view ရဲ့အင်္ဂါညထိတဲ့ရသတင်းတွေကိုဆက်လက်ပြပြပေးနေပါတယ်ရှင်လောင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကာကွယ်ရေးဝန်ကြီးအစည်းအဝေးကိုမြန်မာကိုယ်စားလှယ်တက်ရောက်နေပါတယ်လွန်ဘရာဗန်မြို့မှာဒီအပတ်တနင်္လာနေ့ကနေဗုဒ္ဓဟူးနေ့ထိကျင်းပနေတဲ့အစည်းအဝေးကိုစစ်ကောင်စီကာကွယ်ဝင်ကြီးဌာနနိုင်ငံတကာရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးစော်နိုင်ဝင်းတက်ရောက်နေတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအရဲသားအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုအာဆီယံအစည်းအဝေးတွေတက်ခွင့်မပေးဘဲနဲ့နိုင်ငံရေးရာကိုစားပြုသူမဟုတ်သူကိုသာတက်ရောက်ခွင့်ပြုမယ်ဆိုတဲ့အာဆီယံဆုံးဖြတ်ချက်ကိုလက်မခံခဲ့တဲ့စစ်ကောင်စီကတော့အစောပိုင်းမှာအစည်းအဝေးတွေကိုကိုယ်စားလှယ်လွှတ်ဖို့ငြင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဆီလွတ်ခဲ့ပါတယ်။အခုဆိုရင်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်လောင်နိုင်ငံကတာဝန်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီကအစည်းအဝေးကိုကိုယ်စားလှယ်ဆီလွတ်တာဟာဒါပါနဲ့ဆိုရင်ဒုတိယအကြိမ်နဲ့ဖြစ်ပါတယ်။လွန်ဘရာဗန်မြို့မှာပဲဇန်နဝါရီလနှောင်းပိုင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဒေါ်မာလာတန်းထိုက်ကတက်ရောက်ခဲ့တာပါ။ထိုင်းကာကွယ်ရေးဝန်ကြီးဆူတန်ကလန်ဆန်ကတော့ဒီအစည်းအဝေးတွေမှာမြန်မာကိုယ်စားလှယ်တက်ရောက်တာဟာမြန်မာပြည်သူတွေနဲ့သက်ဆိုင်သူအားလုံးအတွက်အကျိုးရှိနိုင်ကြောင်းဂျပန်နိုင်ငံကျိုတိုသတင်းဌာနကိုပြောခဲ့ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံအကျက်အတဲတွေနဲ့လက်နက်ကင်ပြိပခါတွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးတော့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံတကာကတော့စစ်ကောင်စီကိုဝေဖန်ပြစ်တင်နေတာဖြစ်ပါတယ်။အော်စတြေးလျနိုင်ငံမှာကျင်းပနေတဲ့အာဆီယံနဲ့အစည်းအဝေးတွေမှာတော့မြန်မာကိုယ်စားလှယ်ဘက်ကတက်ရောက်တာမတွေ့ပါဘူးရှင
်တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်ကန်ဆောက်တက်သင်္ဘောနဲ့တိုက်ပြီးသူတို့သင်္ဘောပြတ်သွားတယ်လို့ဖိလစ်ပိုင်ကပြောလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကန်ချီဆောက်တက်သင်္ဘောနဲ့ဒီနေ့တိုက်မိတဲ့အတွက်သူတို့ရဲ့သင်္ဘောတစ်စီးပြတ်သွားတယ်လို့ဖိလစ်ပိုင်ကန်ချီဆောက်တက်ဖွဲ့ကထုတ်ပြောလိုက်တာပါတရုတ်ကန်ချီဆောက်တက်သင်္ဘောတွေကအန်ရယ်ဖြစ်စေနိုင်တဲ့အနေအထားအထိသူတို့သင်္ဘောနှစ်စီးနာကိုကတ်လာခဲ့တာမှာသင်္ဘောတစ်စီးနည်းငယ်ထိခိုက်ပျက်စီးသွားတယ်လို့ဖိလစ်ပိုင်ကန်ချီဆောက်တက်ပြောခွင့်ရဂျေးချယ်ရီလာကအရင် Twitterလို့ခေါ်တဲ့အခု X လူမှုကွန်ရက်မှာရေးလိုက်တာပါတရုတ်ကန်ချီဆောက်တက်သင်္ဘောကနေရေပိုက်တွေနဲ့ပတ်ခဲ့တဲ့အတွက်လည်းတခြားသင်္ဘောပေါ်ကဝန်တန်း၄ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဖိလစ်ပိုင်ဆိုရက ။ဆောင်တရုတ်ပင်လယ်ပြင်ဆိုင်ရာတရားထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကမ်းခြေဆောင်တက်သင်ဘောနစီယာဖိလစ်ပိုင်ရဲ့ရေပိုင်နက်ကိုထိမ့်သိမ်းဆောက်ရှောက်ဖို့ Second Thomas Show မှာတမင်ကြောက်ချထားတဲ့သင်ဘောပျက်စီကိုစားနပ်ခါနဲ့တာဝန်ပြောင်းကြမဲ့တပ်ဖွဲ့တွေကိုတည်ဆောင်လာတဲ့အရက်ဘက်သင်ဘောနစီကိုအဆောင်ဖြစ်လိုက်ပါလာတာဖြစ်ပါတယ်ခင်ဗျာ။
တင်လာနေကစတင်လိုက်တဲ့တောင်ကိုရီးယားအမေရိကန်ပူးတွဲစည်းရေးလေ့ကျင့်မှုတွေဟာနိုင်ငံကိုကျူးကျော်ဖို့ကြံစည်မှုဖြစ်တယ်လို့မြောက်ကိုရီးယားကဆွဆွဲပြောဆိုလိုက်ပြီးတုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကွန်ပျူတာအသုံးပြုလေ့ကျင့်မှုတွေနဲ့မြေပြင်လက်တွေ့လေ့ကျင့်မှုတွေပါတဲ့အမေရိကန်နဲ့တောင်ကိုရီးယားရဲ့နှစ်စဉ်နွေဦးကာလ Freedom Shield ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုမတ်လ၄ရက်နေ့ကနေ၁၄ရက်နေ့ထိ၁၇ရက်ကြာပြုလုပ်တာပါ။ပူးတွဲစည်းရေးလေ့ကျင့်မှုတွေစတင်လိုက်ပြီးတဲ့နောက်တည့်မှာပဲမြောက်ကိုရီးယားကာကွယ်ဝန်ကြီးဌာနကအခုလိုကြေညာချက်ထွက်လာတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်လုံခြုံရေးတံပြန်စည်းရေးထိန်းချုပ်မှုလှုပ်ဆောင်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်လို့လည်းမြောက်ကိုရီးယားရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ American အဆိုတော် Taylor Swift အရှိတောင်အာရှတဲ့သူတနိုင်ငံတဲ့သာဖျော်ဖြေခွင့်ရှိမဲ့သဘောတူညီချက်ကိုစင်ကာပူကကာကွယ်ပြောဆိုလိုက်ပါတယ်။American pop ဆိုတော့ Taylor Swift အရှိတောင်အရှတစ်ခုလုံးမှာစင်ကာပူတနိုင်ငံထဲမှာဖျော်ဖြေခွင့်ရှိရမယ်ဆိုတဲ့သဘောတူချက်ဟာတခြားအင်ဒီဂျင်းနိုင်ငံတွေပေါ်ရန်လိုတဲ့သဘောနဲ့လှုပ်ဆောင်တာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှန်လုံကရှင်းလင်းပြောဆိုလိုက်တာပါ။အဲ့ဒီသဘောတူညီချက်ဟာတကယ့်ကိုအောင်မြင်မှုဖြစ်စေခဲ့တဲ့သဘောတူညီချက်ဖြစ်ပြီးတခြားနိုင်ငံတွေကိုထိခိုက်မှုရှိတယ်လို့သူအနေနဲ့မမြင်ကြောင်းဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်လီရှန်လုံကပြောခဲ့တာပါ။စင်ကာပူကအကျိုးမြတ်များတဲ့ Taylor Swift Eras Tour ဖျော်ဖြေပွဲကနေအမျက်ထုတ်ပြီးအရှိတောင်အရှတခွင်ကပြည်သက်တွေကိုဆွဲဆောင်နေတဲ့ဆိုပြီးအင်ဒီဂျင်းနိုင်ငံတွေကစိတ်နှောက်ယှက်ဖြစ်နေကြခြင်းအခုလိုကာကွယ်ပြောဆိုခဲ့တာပါ။စင်ကာပူဆိုရကဖျော်ဖြေသဘောတူညီချက်စည်းကမ်းတွေကိုတိတိကျကျမဖော်ပြထားဘူးလို့ဒေတာတွေပြောဆိုမှုတွေလည်းရှိနေပါတယ်။ Taylor Swift ဟာမတ်လ3ရက်နေ့ကနေ၁၀ရက်နှစ်ထိစင်ကာပူနိုင်ငံမှာဖျော်ဖြေနေတာမှာသူ့ဖျော်ဖြေပွဲရှိတဲ့နေရာတွေဟာစီးပွားရေးအကျိုးမြတ်များစွာဖြစ်ထွန်းတဲ့အတွက်အများစုလာရောက်ဖျော်ဖြေစေလို့နေကြတာပါ။ထိုင်းဝန်ကြီးချုပ်ကလည်းသူ့တနိုင်ငံထဲမှာသာဖျော်ဖြေခွင့်ရှိရမယ်ဆိုတဲ့သဘောတူညီချက်နဲ့စင်ကာပူကခွင့်ပြုချက်ပေးဖို့သဘောတူခဲ့တာဖြစ်ကြောင်းပြောဆိုထားသလိုဖိလစ်ပိုင်လွှတ်တော်မှတူကလည်းစင်ကာပူရဲ့လုပ်ရဟာအင်္ဂလိပ်ကျောင်းနိုင်ငံတွေရဲ့လုပ်ရမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ကမ္ဘာတိုက်ကြီး၅တိုင်မှာပွဲစဉ်152ခုပါဝင်တဲ့ Taylor Swift ရဲ့ The Eras Tour ဖျော်ဖြေခရီးစဉ်ကို2023ခုနှစ်မတ်လ18ရက်နေ့ကအမေရိကန်ပြည်ထောင်စု Arizona ပြည်နယ် Glendale မြို့ကစခဲ့တာဖြစ်ပြီး2024ခုနှစ်ဒီဇင်ဘာ8ရက်ကနေဒါနိုင်ငံ Vancouver မြို့မှာပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ mingla nya jama tara shin nya khmyar voa american tan ye maslan nga ye in ga nya thait thain ya tadin ne ko mckin lee ne chanaw pyo pya pe ka da ba aku lo tadin ne pi ma ro sai wan za sia a kaung song tadin pe pho jet twe ko zat dai pyo pya pe ba me pathama song ka ro super tuesdays lo kho de american party twin tamara long ywe che pwe nya nae chin ba da ba american pi daw su ma super tuesday lo kho de di party twin tamara long ywe che pwe twe ko ဒီနေ့အင်္ဂါနေ့မှာကျင်းပနေပါတယ်ပြည်နယ်15ပြည်နယ်နဲ့အမေရိကန်ပြည်ထောင်စုနယ်နိမိတ်ဆာမိုအာကျွန်းတွေမှာရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်ဒီရွေးကောက်ပွဲအခြေအနေသတင်းသွားယူတဲ့ VOA မြန်မာပိုင်းအစီအစဉ်ကမှတ်ရင်ချင်းနိုင်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အနီးကဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်မြို့ကမယုံတီယုံမှာရောက်နေပါတယ်မမျှသစင်အောင်မှတ်ရင်ချင်းနိုင်ကိုမမျှသစင်အောင်ကတိုက်ရိုက်မေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါမှတ်ရင်ချင်းရေ
โอเคมิงลาบาแม่ญาติเซียนอองရှင
်ဒီနေ့ဒီ super juicy ရေကောက်ပွဲအခြေအနေတွေကိုအကြံမင်းရှင်းပြပေးပါအောင်မိုင်းချင်
းโอเคအခုကျမရောက်နေတာကဒီ Virginia ပြည်နယ် Arlington မှာရှိတဲ့မဲယုံတယုံမှာပေါ့เนาะအခုမြင်ရတဲ့အချိန်မှာရာသီဥတုကတော့ဆိုးတယ်လို့ပြောရမှာပါမိုးတွေကမနေ့ကမနေ့ညတွေကတောက်လျှောက်ရွာနေပြီးတော့ဟိုကျမတို့ဒီရောက်တဲ့အချိန်ပေါ့နော်လွန်ခဲ့တဲ့တနအီကျော်ကလေးကရောက်နေတာမိုးကလည်းရွာနေတယ်လူတွေကလည်းအခုတော့တဖြည်းဖြည်းနဲ့ပေါ့နော်လာပြီးတော့မဲပေးနေကြပါတယ်ဆိုတော့ဒီအင်္ဂါဒီ super tuesday အဲဒီလို့ခေါ်တဲ့ဒီအင်္ဂါနေ့ပေါ့နော်ပနာမအာဒီတမနာလောင်းဒီရွေးချယ်ပွဲအတွက်ကိုတော့ဒီ virginia မှာမဲတွေကပေါ့နော်လာပေးနေကြတယ်အဲနောက်ပြီးတော့ဒီ virginia ကလည်းအခုဒီ ဒီအင်္ဂါနေ့ဒီပနမရွေးချယ်ပွဲအတွက်လည်းဒီအထူးသဖြင့်သမ္မတလောင်းရွေးချယ်ပွဲအတွက်မှာလည်းဗာဂျီးနီးယားဟာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်အထူးသဖြင့်ဒီစူပါဂျူးစတေးကဒီသမ္မတလောင်းဒီသမ္မတရွေးချယ်ပွဲအတွက်လည်းအလွန်အရေးကြီးပါတယ်ရှင်
ဟုတ်ကဲ့ပါမင်းချင်းဒီဒီမိုကရက်ပါတီရဲမှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကပဲဒီသမ္မတလောင်းအဖြစ်ထပ်ပြီးတော့အနိုင်ရမယ်လို့အလုံးကားတော့ကြကြပြက်ပြက်မျှော်လင့်နေရပါတော့ Republican Party ရဲမှာရောဒီ Super Tuesday ရက်လက်တည်းကအပြောင်းလဲဖြစ်လာနိုင်မလား
Republican Party ထဲမှာတော့လက်ရှိဒီသမ္မတဟောင်းဒေါ်နယ်ထရန့်ကတော့ထိတ်ဆုံးအောင်ပြေးနေပါတယ်။နောက်ပြီးတော့သူနဲ့တူတဲ့ရှင်ပြိုင်ဘက်ဖြစ်တဲ့ဒီ Republican Party ကကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဟောင်းNikki Haley ကတော့ဒါသူ့အတွက်အဆုံးဖြတ်ပေးမဲ့ပွဲလို့ပဲတော့ပြောရမှာပေါ့နော်။ဆိုတော့ဒီ Republican Party တွင်သမ္မတလောင်းရွေးကောက်ပွဲသမ္မတလောင်းအတွက်ပေါ့နော်ရွေးချယ်ပွဲတွေကိုကြည့်မယ်ဆိုလို့ရှိရင်သူတို့စက်တပြည့်နေမှာရွေးချယ်လာ17ပြည်နယ်မှာလုတ်ခဲ့ပြီးပြီအဲ့ဒီထဲမှာသမ္မတဟောင်းဒေါ်နယ်ထရန့်က10ပြည်နယ်မှာအနိုင်ရထားပြီးတော့ဒီသမ္မတကြီးဟောင်းနီကီဟေလီကသူကတပြည်နယ်တစ်ခုတည်းပေါ့နော်ဝါရှင်တန် DC မကြသေးခင်ကကျင်းပသွားတဲ့ဝါရှင်တန် DC မှာပဲအနိုင်ရထားတယ်ဆိုတော့ဒီ Republican Party ထဲမှာတော့ဒီသမ္မတလောင်းရွေးကောက်ပွဲကနေဒီသမ္မတလောင်းရွေးချယ်ပွဲမှာပေါ့နော်မျှော်လင့်ရတာကတော့သမ္မတဟောင်းဒေါ်နယ်ထရန့်ကပဲဆက်ပြီးတော့အနိုင်ရမယ်လို့မျှော်လင့်ရတယ်ပြီးတော့ဒီ Super Tuesday ကအထူးသဖြင့်ဟိုဘာလို့အရေးကြီးလဲဆိုလို့ရှိရင်တကယ်အရေးကြီးတဲ့ပြည်နယ်တွေဖြစ်တဲ့ California, Texas, Massachusetts, ဒီ Virginia ပေါ့နော်နောက် Colorado တကယ်ပြည်နယ်ကြီးတွေမှာအကျိမ့်နယ်သူတို့ကဒီသမ္မတလောင်းဘသူတွေကိုရွေးချယ်မလဲဆိုတာတွေကိုဆုံးဖြတ်ကြမှာဖြစ်တဲ့အတွက်လေအခုဒီပနာမပေါ့နော် Super Tuesday ဟာသမ္မတရွေးကောက်ပွဲအတွက်အလွန်အရေးပါပါတယ်ရှင်
ဒီတော့ဒီအခု Super Juicy ရွေးကောက်ပွဲပြီးသွားရင်နောက်ထပ် American သမ္မတရွေးကောက်ပွဲအတွက်ကဘလို့အဆင့်ဆင့်ဆက်ပြီးတော့ဖြတ်တန်းရအောင်မလဲ။နောက်ရွေးကောက်ပွဲတွေမှာရောအဓိကဘလို့အကြောင်းအရာတွေကလွှမ်းမိုးမယ်လို့ပြောနိုင်မလဲမင်းချင်း။
ဟုတ်ကဲ့ကျမဒီအခုပေါ့နော်ကျမမြန်မာဒီ American မြန်မာနွယ်ဘွားတွေမေးကြည့်ရတာနောက်ဒီက American တွေရဲ့ဒီမဲဆန္ဒရှင်တွေရဲ့အဓိကသူတို့စိတ်အားထက်သန်တာတော့စီးပွားရေးပါပဲစစောကကြားခဲ့ရတဲ့အတိုင်းပဲပေါ့နော်ဒီစီးပွားရေးတည်ငြိမ်မှုနောက်အလုတ်ကင်ခွင်းလန်းတွေပို့ပြီးတော့များလာဖို့ပေါ့လေသူတို့တွေမျှော်လင့်ကြတယ်အဲ့ဒီမှာမှဘယ်ပါတီကသမ္မတပို့ပြီးတော့လုံနိုင်မလဲဆိုတာလဲသူတို့ရွေးချယ်ဆုံးဖြတ်ကြမယ်နောက်ပြီးတော့အထူးသဖြင့်ဒီအခုကျမရေးကိစ္စမှာဆိုလို့ရှိရင်လေအဲဒီဟိုပါဒီမျိုးသမီးတွေရဲ့အခွင့်အရေးပေါ့နော်ဒီမွေးဖွားမှုဆိုင်ရာဒီအခြေအနေဒီကိုဝင်ဆောင်မှုကိစ္စဒီကျန်းမာရေးကိစ္စကလည်းဒီမဲဆန္ဒရှင်တွေပေးမဲ့ကိစ္စဖြစ်တယ်လို့ဟိုသူတို့စဉ်းစားတဲ့ကိစ္စတွေဖြစ်တယ်လို့အထူးသဖြင့်နောက်ကမ္ဘာမှာဒီ Israel Palestine အဲဒီပဋိပက္ခမှာပေါ့နော်ဒီ American ရဲ့ရည်တည်ချက် policy ကလည်းဒီမဲဆန္ဒရှင်တွေကကြည့်ပြီးတော့ဟိုမဲပေးကြမယ်အနေထားလည်းရှိပါတယ်ဆိုတော့ဒီSuper Tuesday ကနေပြီးတော့ဒီသမ္မတလောင်းတွေအတွက်အရေးပါတဲ့ပါတီကိုယ်စားလှယ်အရေးအတွက်တွေပေါ့နော်အဲ့ဒါတွေကိုလည်းဆုံးဖြတ်မှာဖြစ်တယ်ဒီပါတီလိုက်ကျင်းပမယ်ဒီသူတို့ရဲ့ညီလာခံတွေပေါ့လေအဲ့မတိုင်ခင်မှာသူတို့သတ်မှတ်ထားတဲ့ပါတီကိုယ်စားလှယ်အရေးအတွက်တွေရဖို့လည်းဆက်ပြီးတော့ရှင်းပြရမှာဖြစ်ပါတယ်ဆိုတော့အခုဆိုလို့ရှိရင် Republican Party မှာဆိုလို့ရှိရင်တော့သမ္မတဟောင်းဒေါ်နယ်ထရန့်ကဒီပါတီကိုယ်စားလှယ်တထောင်ကျော်မှာသူ900နီးပါးရနေပြီဒါပေမဲ့ Nikki Haley ကတော့90နီးပါးပဲရပါသေးတယ်အဲ Democratic Party ဘက်မှာတော့သမ္မတဒီလက်ရှိသမ္မတ Joe Biden ကထိတ်ဆုံးကနေပြီးတော့သူကအများဆုံးအနေနဲ့ဥဆောင်နေပါတယ်ရှင
်ဟုတ်ကဲ့ပါမင်းဂျင်းနိုင်ကျေးဇူးတင်ပါတယ
်စူပါ Tuesday လို့ခေါ်တဲ့အမေရိကန်မှာပါတီရင်းသမ္မတလောင်းနေရာနဲ့ရွေးချယ်ပွဲမှာအတိုက်ခံ Republican Party ဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်အသာရနေပြီး Democrat လက်ရှိပါတီအစိုးရဘက်မှာတော့လက်ရှိသမ္မတ Joe Biden ထိတ်ဆုံးကပြေးနေတာမယင်ဂျင်းနိုင်ကိုမမျှသစေအောင်မေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဒီ Super Tuesday ဆိုတာဘလို့အတိတ်ပဲထွက်လဲဆိုတာကိုရှင်းပြထားတဲ့အစည်းအဝေးမှာ American ပြည်ထောင်စု2024သမ္မတရွေးကောက်ပွဲမှာပါတီကိုယ်စားပြုရှင်ပြိုင်သူသမ္မတလောင်းနေရာရဖို့ Super Tuesday မှာကျင်းပတဲ့ပါတီရဲ့ပနာမရွေးချယ်ပွဲရလကအထူးအရေးကြီးနေပါတယ်ဒီနေရာမှာ Super Tuesday ပနာမရွေးချယ်ပွဲဆိုတာဘလို့အတိတ်ပဲထွက်ပါလဲ ဒီအကြောင်းကို VOA ရုပ်ပြရုပ်သံအဖြစ်နဲ့ပုံပြရုပ်သံအဖြစ်နဲ့မအေးသနာကျော်ပြောပြပေးထားတာကိုတဝါကြီးဆန္နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲပါတီရင်းပနာမရွေးချယ်ပွဲတွေကိုမတ်လ5ရက်နေ့အင်္ဂါနေ့မှာကျင်းပရမှာတခြားနေ့တွေထက်ပါဝင်တဲ့ပြည်နယ်တွေပိုများပါတယ်။ဒါကြောင့်မယ့် Super Tuesday Super အင်္ဂါနေ့လို့ခေါ်တာပါ။ဒီနေ့ Super Tuesday မှာပြည်နယ်15ပြည်နယ်နဲ့ American အုပ်ချုပ်ရေးနယ်မြေတစ်ခုမှာမဲပေးကြမှာပါ။ Democratic Party ရလဒ်ကို Iowa ပြည်နယ်မှာကျင်းပမှာဖြစ်ပါတယ်။Democratic သမ္မတလောင်းနေရာအတွက်ဆိုရင်ကိုယ်စားလှယ်မဲပေါင်း1968စုစုပေါင်းကိုယ်စားလှယ်50ရာခိုင်နှုန်းရရှိရမှာဖြစ်ပါတယ်။ Republican သမ္မတလောင်းနေရာအတွက်တော့ကိုယ်စားလှယ်မဲပေါင်း1215စုစုပေါင်းကိုယ်စားလှယ်50ရာခိုင်နှုန်းရရှိရမှာပါ။ Super Tuesday Super အင်္ဂါနေ့ဆိုတဲ့အတုံးတော့က1986ခုနှစ်အထိမရှိသေးပါဘူး။1992ခုနှစ်ကဆိုရင်ဘီလ်ကလင်တန်ဟာစူပါဂျူးစစ်မှာထောက်ခံမဲ့တော်တော်များများရပြီးတော့သမ္မတနေရာရဖို့အထောက်အကူဖြစ်ခဲ့ပါတယ်။2000ပြည့်နှစ်မှာဒီမိုကရက်တစ်ပါတီကအယ်ဂွန်နဲ့ရီပဘလစ်ကန်ဂျော့ချ်ဘုရှ်တို့စူပါဂျူးစစ်ရလဒ်တွေနဲ့သမ္မတလောင်းနေရာရခဲ့ကြတာပါ။2016မှာတော့ရီပဘလစ်ကန်ပါတီကရှင်ပြိုင်တဲ့ဒေါ်နယ်ထရမ့်စူပါဂျူးစစ်မှာရှင်ပြိုင်မှု10နေရာမှာ9နေရာနိုင်ပြီးတော့ပါတီသမ္မတလောင်းဖြစ်သွားပါတယ်။Super Tuesday မှာအနိုင်ရပြီးတော့ပါတီကိုစားပြုသမ္မတလောင်းဖြစ်ခဲ့ကြသူတွေကတော့ Ronald Reagan, George H.W. Bush, Bill Clinton, Al Gore, George W. Bush, Hillary Clinton, Barack Obama နဲ့ Donald Trump တို့ဖြစ်ကြပါတယ
်။အမေရိကမှာအရေးပါတဲ့ Super Tuesday ဒီနေ့နိုင်ငံနဲ့သမ္မတလောင်းရွေးကောက်ပွဲတွေအကြောင်းမအေးသနာကြောင်းရှင်းပြခဲ့တာပါ။အခုတော့ Australia ASEAN အစည်းအဝေးရေချောင်းလုံခြုံရေးဆွေးနွေးလိုက်တာပါ။Pacific data နဲ့ရှေ့တောင်အရှာဒေသတွေမှာကာကွယ်ဆိုင်ရာချင်းချမှုတွေအကြီးအကျယ်ရင်ဆိုင်လာနေရတာမို့ ASEAN နဲ့ရေချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာငွေကြေးအမြောက်များတိုးမြင့်သုံးဆွဲသွားမယ်လို့ Australia နိုင်ငံကထုတ်ပြောလိုက်ပါတယ်။၃ရက်ကြာကျင်းပနေတဲ့ Australia ASEAN 2 ထိပ်သီးဆွေးနွေးပွဲတွေတနင်္လာနေ့မှာစတင်တဲ့ဒီပွဲမှာ Australia နိုင်ငံရဲ့ဝန်ကြီးကအခုလိုပြောလိုက်တာပါ။ဒေသရင်းလုံခြုံရေးနဲ့စီးပွားဆိုင်ရာကိစ္စရပ်တွေကအဓိကထားဆွေးနွေးတဲ့ဒီထိပ်သီးပွဲအကြောင်းphil master ပေးပို့ထားတဲ့သတင်းနဲ့အတူ macinbute စူးစီးပြောပြပေးပါအောင်ခင်ဗျာ
ရှေ့တောင်အာရှနဲ့ pacific ဒေသနိုင်ငံတွေဟာသူတို့ရဲ့အသက်မွေးဝမ်းရပ်တည်မှုနဲ့ကုသရာဝယ်မှုတွေမှာတောင်တရုတ်ပင်လယ်ပြင်လွတ်လပ်တဲ့ရေကြောင်းသွားလာမှုအပါအဝင်ဒေသရင်းပင်လယ်သမုဒ္ဒရာတွေနဲ့မြစ်ချောင်းတွေကိုပြီးခိုနေကြရတာဖြစ်ပြီးဒီလိုရေကြောင်းသွားလာမှုတွေမှာလုံခြုံရေးအရာချင်းချောင်းမှုတွေတိုးလာနေတယ်လို့ australia နိုင်ငံသားရေးဝန်ကြီး panny wong ကပြောဆိုသွားတာပါဒါကြောင့်ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားရေချောင်းလုံခြုံရေးဆိုင်ရာသဘောတူညီချက်ပူးပေါင်းဆောင်ရွက်မှုတွေမှာနောက်ထပ်ဩစတြေးလျဒေါ်လာတန်60ကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တန်40ကျော်ထပ်တိုးသုံးစွဲသွားမယ်လို့ဩစတြေးလျအာဆီယံအထူးထက်သီးဆွေးနွေးပွဲစတင်တဲ့တနင်္လာနေ့မှာဝန်ကြီးဝန်ကကြေညာသွားပါတယ
်။ So Australia is working with ASEAN to increase resilience to coercion and to ensure waterways that serve us all.
ရန်လိုချင်းချောက်မှုတွေပို့ပြီးတော့ကြံ့ကြံ့ခံကာကွယ်နိုင်မှုနဲ့ကျမတို့အားလုံးမိခိုးအသုံးပြုနေတဲ့ရေလမ်းကြောင်းတွေဆက်ပြီးတော့တည်ရှိနေဖို့အတွက်အာဆီယံနိုင်ငံတွေနဲ့အတူဩစတြေးလျကပူးပေါင်းဆောင်ရွက်နေပါတယ်။လာမယ့်၄နှစ်အတွင်းဒီလိုပူးပေါင်းဆောင်ရွက်မှုတွေအတွက်နောက်ထပ်ဩစတြေးလျဒေါ်လာ64သန်းတိုးမြင့်သုံးဆွဲသွားမယ်ဆိုတာကိုဝမ်းမြောက်ဝမ်းသာအသိပေးလိုပါတယ်။ဒီထဲမှာတန်း40ကတော့ဩစတြေးလျရဲ့အရှိတောင်အာရှရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးသုံးစွဲဖို့ဖြစ်ပါတယ
်။အခုလိုကြေညာလိုက်တဲ့အပေါ်တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပြင်အင်ဒိုနီးရှားကလည်းကြိုဆိုခဲ့ပါတယ်။ဒေသတွင်းမှာမဟာဗျူဟာအရအရေးပါတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့ရန်လိုမှုတွေတိုးလာနေတယ်လို့ဒီနိုင်ငံတွေကပြောဆိုထားတယ်လို့ပြည်내ခုခံကာကွယ်ဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်။ပြည်ရဲ့နိုဝင်ဘာလတုန်းကတော့ဖိလစ်ပိုင်နဲ့ဩစတြေးလျနှစ်နိုင်ငံပူးပေါင်းပြီးတောင်တရုတ်ပင်လယ်ပြင်ထဲမှာရေချောင်းနဲ့လေချောင်းပူးတွဲစီးလေ့ကျင့်မှုတွေပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်။ဒေသတွင်းလုံခြုံရေးချင်းချောက်မှုအဖြစ်ပြောဆိုရမှာဝန်ကြီးပန်နီဝေါအနေနဲ့တရုတ်နိုင်ငံကိုနာမည်တက်ပြောဆိုတာမျိုးမလုပ်ပေမဲ့ပြည်ပခန့်တွေဖြစ်အောင်လုပ်နေတဲ့သူတွေကိုအားလုံးစုစည်းမှုအားနဲ့အထူးရောက်ဆုံးတုံ့ပြန်သွားကြရမှာဖြစ်တယ်လို့ထိပ်သီးဆွေးနွေးပွဲအပြင်ပန်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးEnric Manalo နဲ့တည်ထောင်တွေးဆောင်ချိန်မှာပြောဆိုသွားပါတယ
်။ The stakes are clear. We know that a major conflict in our region would be devastating to our communities and economies as the terrible.
ကျမတို့မဖြေရှင်းနိုင်ရင်ကြုံလာရနိုင်တဲ့အခြေအနေကရှင်းပါတယ်။အခုဂါဇာနဲ့ယူကရိန်းမှာဖြစ်နေတဲ့ဆိုးရတဲ့ ပရိပခါတွေကိုကြည့်ရင်သိနိုင်ပါတယ်။ကျမတို့ဒေသတွေမှာပြဿနာကြီးကြီးမားမားတစ်ခုဖြစ်လာရင်ကျမတို့လူမှုအတိုင်းဝိုင်းနေနဲ့စီးပွားရေးကိုထိခိုက်ပျက်စီးလာမှာပါ။ဒါကြောင့်ကျမတို့ဒေသကိုဘယ်လိုပုံစံပုံဖော်ခြင်းတလဲဆိုတာကအားလုံးရဲ့တာဝန်ပါ။ဒေသတွင်နိုင်ငံတစ်ခုချင်းစီရဲ့ကိုယ်ပိုင်မျှော်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်စွမ်းရှိတဲ့ဘယ်နိုင်ငံတစ်ခုကမှလွှမ်းမိုးထိန်ချုပ်မှုမရှိတဲ့တည်ငြိမ်အေးချမ်းပြီးကျွယ်ဝတဲ့ဒေသတစ်ခုဖြစ်ဖို့အားလုံးမှာတာဝန်ရှိပါတယ
်။မတ်လ၄ရက်နေ့ကနေ6ရက်နေ့အထိ3ရက်ကြာကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုဩစတြေးလျနိုင်ငံကအင်ရှင်ဖြစ်တဲ့မဲလ်ဘုန်းမြို့မှာကျင်းပတာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်စီးပွားဆက်ဆံမှုကြိုးမြင့်ရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးနဲ့တန်ရှင်းစွမ်းအင်သုံးဆွေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးနေကြတာဖြစ်ပါတယ်။ဩစတြေးလျနဲ့အာဆီယံကြားတရားဝင်ဆွေးနွေးပွဲမိန့်ဖက်နိုင်ငံတွေအဖြစ်တည်ရှိလာခဲ့တာ90ပြည့်တဲ့အချိန်မှာကျင်းပတဲ့ဒီအထူးထိပ်သီးဆွေးနွေးပွဲမှာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံတော့ပါဝင်ခြင်းမရှိပါဘူးစစ်တပ်အာဏာသိမ်းထားပြီးလက်နက်ကင်ပြစ်ပတ်ခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်အာဆီယံကပိတ်ပင်ထားတာဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဩစတြေးလျရောက်မြန်မာတချို့ကလည်းစုဝေးပြီးစစ်ကောင်စီကိုအာဆီယံကအားပေးထောက်ခံတာတွေမလုပ်ဘူးတောင်းဆိုဆန္ဒပြခဲ့ကြပါတယ်ရှင
်။ဩစတြေးလျအာဆီယံအစည်းအဝေးကနေရေချောင်းလုံခြုံရေးဘတ်ဂျက်အများကြီးတိုးသွင်းမှုဆွေးနွေးတာမခင်ဖြူထွေးပြောပြခဲ့တာပါ။အခုတော့ရှမ်းတောင်စီဆိုင်မှာလက်နက်ကြီးပြင်းထန်တာပါ။ရှမ်းပြည်နယ်တောင်ဘက်ကတိုင်းဒေသလက်နက်ကိုင်အင်အားစုတွေမချာသေးခင်ကပဲထိန်းချုပ်ထားတဲ့စီဆိုင်မြို့မှာမနေ့ကစပြီးစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲဟိုပုံးနဲ့မိုင်းပုံအကြားမှာစစ်ကောင်စီကလက်လက်ကြီးနဲ့ပြစ်ခတ်တာတွေရှိခဲ့တဲ့နောက်ဒီနေ့မှာမိုင်းပုံကာလန်ပိတ်လိုက်ရတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းပေးပို့ထားတာကိုကိုစီသူပြောပြပေးပါအောင်ခင်ဗ
ျပအိုးအမျိုးသားလူမျိုးရေးတပ် PNL နဲ့ပူးပေါင်းတပ်တွေစီဆိုင်မြို့ကိုတလကြာကြာသိမ်းပိုက်ထိန်းချုပ်ထားပြီးပြစ်ခတ်တိုက်ခိုက်တာတွေဟာနေ့စဉ်ဖြစ်ပွားနေတယ်လို့တနင်္လာနေ့ကလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီနေ့မှာတော့စီဆိုင်ဘက်မှလက်လက်ကြီးပြစ်ခတ်တံတွေဆက်ကြားနေရကြောင်းနဲ့ဟိုပုံးမိုင်းပုံကာလန်ကိုထပ်မံပိတ်လိုက်ကြောင်းဒီကံတူက VUE ကိုပြောပါတယ
်မင်းနဲ့တော့မတော့ဖြစ်တယ်ဟိုတော့ပြန်နေလိုက်မင်းရလည်းပြစ်တာပဲမင်းရတော့ဆိုတော့ကျန်တယ်စက်ခေါကနေစီဆိုင်တက်ကတော့အမြောက်တော့ဆောက်ထူတယ်အဲ့ဒီနောက်ပြီးတော့ဘိုင်းရင်ဘိုင်းရင်ရှေ့ဘက်ထမ်းရမ်းမှလည်းပြစ်သွားတယ်၃ချက်လား၄ချက်လားမသိရတယ်ကိုကြာသွားတယ်အဲ့ဒါတိုက်ကြောင်းနေဖြစ်ဘူးအစီဆိုင်မှာဖြစ်တယ်မင်းရတနေကုန်ပြီးသားပဲဒီနေ့မင်းလည်းဖြစ်တယ်စက်ခေါကနေမင်းတော့လည်း၄ချက်လား၃ချက်လားလမ်းပြစ်တယ်စီဆိုင်ကတော့ပြစ်တယ်လမ်းကြားနေရတယ်မိုက်ကွန်ကမင်းကပြန်တိတ်သွားတယ်ไอ้กวยจีจีบ่มาတော့မဖြစ်ဘူးအဲ့အမြောက်လည်းတော့6ဆူလည်းတော့ဗောလေဟောထန်ဆန်းဖဲဟောဒီအာမိုင်းပုံရဲ့အမိနာမှာတောင်ကြားမှာရှိတဲ့ပိုးလွာတွေဗောလေ
လောလောဆယ်မှာစီဆိုင်မြို့မြောက်ဖက်နဲ့အနောက်ဖက်မှာစစ်ကောင်စီနဲ့ PNA ပအုပ်ပြည်သူစစ်တပ်ဖွဲ့တွေကနေရာယူထားပြီးတော့စီဆိုင်မြို့ကိုထိုးစစ်ဆင်နေတာဖြစ်ကြောင်းနဲ့မြို့ကတော့ပအုပ်မြို့သားလူမျိုးရဲ့တပ် PNL နဲ့ပူးပေါင်းတပ်တွေထိန်းချုပ်ထားစေဖြစ်ကြောင်းပြောပါတယ် PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကဒီလနေ့ကစီဆိုင်မြို့မှာတိုက်ပွဲဖြစ်ခဲ့ကြအောင်အခုလိုအတီးပြုပြောပါလေ
မနေ့ကတော့စီဆိုင်ဖက်မှာမနေ့ကနေ့ညနေခင်းတိတနေ့ကုန်လုံးတိုက်ပွဲဖြစ်ပွားပါလေဟိုစီကောင်စီကနောက်ပြန်ဆုတ်သွားလို့တိုက်ပွဲရရက်သွားတယ်ပေါ့နော်ညနေခင်းတိဖြစ်ခဲ့တယ်ပေါ့အဲ့ဒီမှာစီကောင်စီကဟိုသူတို့တရားရတဲ့လူဆုံးသွားတဲ့လူတွေကိုကားနှစ်စီးနဲ့တဲပြန်သွားတာရေတို့ကျွန်တော်တို့ဟိုတတိညတယ်ပေါ့လေမနေ့ကတော့ဒီမဲနဲ့တောင်အဖက်မှာပေါ့နော်ဟိုဘုံနဲ့မိုင်းပွတ်ကြားကိုလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ချစ်ပေါင်းများစွာပစ်ခတ်ခဲ့တယ်ပေါ့လေချစ်ပေါင်း20ကျော်30လောက်ရှိတယ်ပေါ့နော
်ဒီကနေ့မှာတော့မိုင်းပွန်ကားလန်ပိတ်ကြောင်းသတင်းကြားသိရပေမဲ့ရှေ့တန်းတပ်တွေကမြေပြင်တိုက်ပွဲသတင်းပေးပို့လာတာမရှိသေးကြောင်းလည်းပြောပါတယ်ဒီအပိုင်းတွေအတွင်းမှာတော့စီဆိုင်မြို့နယ်ကိုစစ်ကောင်စီကလေကြောင်းက၂ကြိမ်တိုက်ခိုက်ခဲ့တယ်လို့မဲနဲ့တောင်ဒေသဘက်ကိုအတွဲလိုက်ပစ်တဲ့ဒုံးကျည်နဲ့အချက်60ကျော်ပြစ်ခတ်ခဲ့ကြောင်းလေကြောင်းတက်ခတ်တာနဲ့လက်နက်ကြီးပြစ်ခတ်တာကြောင်းဘာသာရေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရကြောင်းလဲ PNL ကသတင်းထုတ်ပြန်ထားပါတယ်။ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ PNL နဲ့စစ်ကောင်စီပူးပေါင်းတပ်တွေအကြားမှာဇန်နဝါရီလနောက်ဆုံးပတ်ကစတင်ပြီးတော့ CA ပြစ်ပခတွေဖြစ်ပွားခဲ့တာပါ။ဖေဖော်ဝါရီလနောက်ဆုံးပတ်လောက်မှာတော့တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပုံဘက်အထိကျဲပြန့်လာပြီးတော့တောင်ကြီးကျိုင်းတုံပြည်တော်စုလမ်းကိုတပတ်ပိတ်ခဲ့ရပါတယ်။လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရပါဘူးခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာလက်လက်ကြီးပြင်းထန်ခဲ့ပြီးတချို့နေရာတွေကာလန်ပိတ်ခဲ့တာကိုစီသူပြောပြခဲ့တာပါအ အင်္ဂါညရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့အင်္ဂါညတိုင်းပြောပြပေးနေကြညကြီးရောစာလေသမားဘဝနောက်ယူကရိန်းမြန်မာနိုင်ရှင်ချက်ပြီးရင်အမေရိကန်နိုင်ငံသတင်းဆောင်ပါနောက်ကဘာတလွားခီးသွာစတဲ့ပတ်စင်ကဏ္ဍတွေဆက်တိုက်လာဖို့ရှိသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပြည်ဝအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့ Mass La 9ရဲ့အင်္ဂါညပိုင်း Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါ့အပြင် VO ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဆက်ပြီးတော့တရက်နားဆင်ကြည့်ရှုနိုင်ပါသေးတယ်အခုမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အင်္ဂါညတိုင်းပြောပြပေးနေကြယူကရိန်းမြန်မာနိုင်ရှင်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပြီးရင်ကမ္ဘာတစ်လွှာခီးသွားအပတ်စဉ်ကဏ္ဍတွေမတိုင်ခင်မြေကြီးရောစာလယ်သမားဘဝအစီအစဉ်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါကိုခမောင်ဆုံးမင်းဆွေးနွေးထားတာမှာဒီတစ်ပတ်တော့တောင်သူလယ်သမားနေ့သမိုင်းနောက်ကြောင်းဘလို့ရှိနေတာကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးနှစ်တိုင်းလွတ်လွတ်အသီးမတ်ပြုဖော်ပြလာကြအထိမ်းအမှတ်တွေလှုပ်လာကြပါတယ်ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာဒီမိုကရေစီကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုဆီယနာရှင်တွေကအဓမ္မသတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူတွေအတော်ကိုနည်းနေပါတယ်ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ဒီလမလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အသိအမှတ်ပြုဖော်ပြကြအထိမ်းအမှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်သလိုတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံသမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင့်ပါကြတာဖြစ်ပါတယ်ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားတွေဆိုတာကိုသိရှိကြသူတွေများပေမဲ့မလ2ရက်နေ့ကိုတောင်သူလယ်သမားတွေအဖြစ်ဘယ်သူကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့သမိုင်းကြောင်းသိရှိသူနေပါပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားနေကိုဂုံပြူကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေကတချို့ကိုမေးကြည့်ရမှာအလုံးနီးပါးလောက်ကရေးရရာရာမသိကြတာများပါတယ်
။တောင်သူလယ်သမားနေဖြစ်ပေါ်လာဖို့သိတော့ဘူးလေကွယ်။အဲအဲ့လိုကြဆင်းပြတဲ့ဖူးမသိဘူးလို့ပဲပြောရမှာပဲ။သမိုင်းကိုထဲထဲဝင်ဝင်သိလို့ရေးတာမဟုတ်ဘူး။အဲ့လောက်ကြီးကြီးထဲထဲဝင်ဝင်မသိဘူး။ခနာချင်းခံစားမှုလေးမှာရေးတာ။အဲ့ဒါတမန်ငါဆန်ငါလေးပဲမြင်တာ။ထဲထဲဝင်ဝင်နားလေတာမဟုတ်ဘူး
။အဲတောင်လေသမားနေတို့ငငယ်သင်ရလေသမိုင်းမှာ။အေး1930လေ။အေးမီလတ်တည့်ဟဲ့ပါလေ။အဲ့အလုံးသမားနေ။မသိပါလေအကုန်ပြန်မကြည့်ဘူး။တယောက်ကြီးပြပြဝါခလုံးဘာမပြောတတ်ဘူးက။ဖိတ်ပါလေ။အရင်အဲ့စာရဲရလို့တော့တိကျကြတယ်ပါစိတ်မမှတ်မိတော့ပါဘူ
းတကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတစ်နိုင်ငံရဲ့သမိုင်းမှာမေးလောက်အောင်မှားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတမ်မတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ်လူလာရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကတည်းကစိတ်သုံးသွားခဲ့ပြီးစစ်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအချိန်ကြားရောက်ခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပါတယ်။အဲ့ဒီနှစ်ဇူလိုင်လတည်းရောက်တော့သူတို့ကိုစန့်ကျင်ခဲ့ကြတာကတော့ကျောင်းသားတွေဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲသမန်းဝင်ရန်ကုန်တပ်ကတော်အဆောက်အုံကိုဖောက်ခွဲဖျက်ဆီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်။ဆီအာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီဟာတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိဘဲစံတဝါဝါနဲ့ဖြစ်နေခဲ့ပါတယ်။အဲ့ဒီအချိန်ကကဘာမှာခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမနီးမြမဟန်ဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ် ဒီလိုနဲ့အာနာသိမ့်ပြီးတနည်းအချာမှာတော်လိုင်းကောင်စီဥက္ကရာဘိုးချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပောင်းဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပါဒေသတွေမှာတောင်သူလယ်သမားနီနောဖလေပွဲတွေကိုအကြီးအကျယ်ခံကဏ္ဍနာကျင်းပခဲ့ပါတယ်တပြိုင်တည်းမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လိုင်းကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအ धिक အခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးစစ်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့စစ်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမ္မတအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်တို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပေးဖို့အတွက်တင်ပြခဲ့ပူပါတယ်ပေါ့နော်အဲ့တော့တော့ NLD အစိုးရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေ့ဆိုတာဟာတော်လိုင်းကြီးနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလက်မခံသူတို့အနေနဲ့အဲ့ဒီဟာကိုပြောင်းလဲဖို့အတွက်အခက်အခဲရှိတယ်ဆိုတဲ့အနေထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထမ်းတောင်သူတွေဟာပထမဆုံးအထိနာတဲ့အထဲမှာပါဝင်ပါတယ်အဲ့ဒါကတော့ထညက်ကိုနေကျော်တည်ယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်အဲ့ဒီအတွက်တနေကနေတနေကိုထညက်တွေမောင်းကိုတည်ယူရောင်းချကြရပါတယ်အဲတစ်ဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့သီးစားချထားရေးဥပဒေကိုအတိတ်ပဲပြောင်းပြီးလယ်မြေအားလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကြိုက်စီမံကိန်းသီးနှံတွေအာရမစိုက်ခိုင်းတာတာဝန်ကျေသီးနှံဆိုပြီးသတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကသီးစားချထားရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအားလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ငန်းသူတွေဟာသီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီလိုစစ်အာဏာသိမ်းတော်လိုင်းကောင်စီတက်ပြီး9နှစ်အကြာ1968ခုနှစ်မှာတော့မြန်မာနိုင်ငံမှာစံရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်စံကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွက်ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လိုင်းကောင်စီဥက္ကရာအဖြစ်ကနေ1984ခုနှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကရာကြီးဆိုပြီးတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်သေယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပားကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလှုံ့ဆော်ခဲ့ပါတယ်ဒါအပြင်သီးနှံတာဝန်မချေရင်တမဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအထိလဲဒဏ်ခတ်ခဲ့ပါတယ်ဒါပေမဲ့ဆေးအာနာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာနာသိမ်းတဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားနေအဖြစ်နှစ်စဉ်ကျင်းပပြီးနိုင်ငံပိုင်မီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်။ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိမ်းတဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစ်မှန်နေလို့ထင်ကုန်ကြပါတယ်။အမှားကြအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေ့ရက်တစ်ခုခုအဖြစ်သတ်မှတ်ရအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလန့်ပြည်အဖွဲ့လဲပါဝင်ပါတယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့ကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစူးစမ်းခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိင်းတဲ့နေ့ကိုအကြံပေးတတ်မှတ်ထားတဲ့နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်သူတွေကိုအသုံးချတဲ့နေ့အဖြစ်ပဲကျွန်တော်တို့ကမြင်ပါတယ်ကြည်လက်တောင်သူတွေတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်သူလယ်သမားတွေရဲ့ ရှိကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျ။အားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်သူလယ်သမားနေလည်းဖြစ်ပါတယ်ဗျ။
အဲဒီလိုအင်္ဂလိပ်အစိုးရအုပ်ချုပ်ခဲစဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်ဖို့ကြိုးစားပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလဆန်းစစ်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး။1988ဩဂုတ်လရှစ်လလုံးလူထုအုံကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝက်ပြည်ပြားမှုနဝတာနိုင်ငံတော်အေဂျန်တာယာရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘိုလ်တွေကိုကြိုးစီပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆရာနာရှင်တွေနဲ့နီးစပ်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးဆရာနာသိမ်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်။အဲ့ဒီလိုဆေးအာနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေ့အဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေးလာမှုမရှိကြဘဲတောင်သူလယ်သမားနေ့အဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာဟာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
တောင်သူလယ်သမားနေ့သမိုင်းနောက်ကြောင်းမှန်ကဆေးအာနာပထမဆုံးသိမ့်ပြီးအဓမ္မသိမ့်သတ်မှတ်ခဲ့တဲ့နေ့ဖြစ်တာဖြင့်အဲ့ဒီနောက်မှာလဲမြေယာတွေကိုထပ်သိမ့်တာအပါအဝင်လယ်သမားတွေကိုဆက်ရနာရှင်တွေကမျိုးစုံဖိနှိပ်ချုပ်ချယ်လာခဲ့တာကိုကိုခမောင်စုံမင်းပြောပြပေးခဲ့တာပါအခုတော့ဟောင်စာပြောပြတဲ့ယူကရိန်းမြန်မာနှိုင်းရှင်သုံးသက်ချက်ပါအရှိန်မြင့်စဲယူကရိန်းစစ်ပွဲဒုက္ခကြီးကိုပြောထားပါတယ်မြန်မာနဲ့ယူကရိန်းတွေမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေကလည်းရက်တံမသွားပဲအရှိန်ဟုံမြင့်တက်နေစဲပဲဖြစ်ပါတယ်စစ်ပွဲအစပြုတဲ့အချိန်ကစပြီးစစ်ရဲ့အနိဋ္ဌာယုံတွေကြားမှာဖြတ်သန်းလာရတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကနေဟောင်စာပြောပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကဘာတော်မှာစစ်ပွဲတွေတဖြည်းဖြည်းနဲ့ပြန်ကျဲလို့နေပါတယ်တဖက်မှာလည်းမြန်မာနဲ့ယူကရိန်းတွေမှာဖြစ်နေတဲ့စစ်ပွဲတွေကရက်သက်မသွားပဲအရှိန်ဟုန်မြင့်တက်နေစေဖြစ်ပါတယ်မြန်မာစစ်သားဘက်ကစစ်ပတ်နဲ့မသက်ဆိုင်တဲ့လူနေဆောက်အုံတွေကိုပုံကျဲတိုက်ခတ်နေသလိုရုရှားဘက်ကလည်းယူကရိန်းမှာရှိတဲ့လူနေဆောက်အုံတွေကိုဒရုန်းတွေနဲ့တိုက်ခတ်မှုကြောင့်အပြည့်အဝပြည်သူတွေနေ့စဉ်သေဆုံးနေခဲ့ကြရပါတယ်ဒီလိုနဲ့စစ်ပွဲတွေအစပြုတဲ့အချိန်ကစပြီးအနိဋ္ဌာယုံတွေကြားမှာဖြတ်တန်းလိုက်ရတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မြင်မြန်ထားပါတယ
် It was perfect It was perfect because we bought the apartment we stayed in it was in
Ukraine မှာစစ်မဖြစ်ခင်ဒီကျမတို့ဘွားကအရန်ကိုတာယာခဲ့တာပါနေဖို့အတွက်ခန်းတခန်းဝယ်ပြီးတော့ဘွားတွေစားခဲ့တဲ့နေရာပေါ့နော်ကျမက Ukraine မျိုးတော် Kiev မှာကြီးပြင်းခဲ့တဲ့သူပါကျမအမျိုးသားကတော့ဒီ Ukraine အရှေ့ပိုင်းကနေလာပါတယ်အခုလည်းသူနေတဲ့မျိုးတွေရုရှားအောက်ထက်မှာတင်းရလာရတာတနည်းနည်းပါရှိလေကျမတို့နောက်ထပ်ကလေးယူဖို့အတွက်ပြင်ဆင်မယ်ဆိုတော့ကျမအလုပ်ကနေပြီးတော့ထွက်လိုက်တာအိမ်မှာကျမသားကြီးလေးနဲ့အေးအေးချမ်းချမ်းပြပြရွှင်နဲ့ဖြတ်တန်းခဲ့ကြရပေါ့နော်တညမှာတော့ကျမအမျိုးသားကျမကိုနှိုးတယ်ပြီးတော့အလန့်တကြားနဲ့ထတော့စစ်ပွဲဖြစ်နေပြီဆိုပြီးတော့ကျမကိုပြောတာအဲ့ဒီအချိန်မှာကျမကဒုတိယကလေးကိုဝင်ကြီးနဲ့ကျမတို့ဘာလို့ရမယ်မသိဘူးဖြစ်တာပေါ့နော်ကျမတို့နေတဲ့နေရာကလည်းဒုံးကျင်နဲ့တိုက်ခိုက်ခံရတယ်အဲ့လိုဖြစ်တော့ကျမအမျိုးသားလည်းကားယူပြီးတော့စီးသွားဖြေတာပြီးတော့စားစရာတွေဝယ်စုဖို့အတွက်ငွေသားတွေသွားထုတ်တယ်ပေါ့နော်ကျမတို့ရဲ့အစီအစဉ်ကဒီအစားအသောက်တွေတူလောင်ထားပြီးတော့ခန်းထဲမှာပဲအတူတူနေကြမယ်ဆိုတော့ဆုံးဖြတ်ထားတာပေါ့နော်ဒါမဲ့ဒုံးကြီးပောက်ကွဲစံတွေအကျဲကြီးကြားရပြီးတော့ရန်ငွေတွေကလည်းဒီပတ်ဝန်းကျင်တစ်ခုလုံးအပြည့်ပဲအဲ့ရန်ငွေနဲ့နေနေပဲအသက်ရှူကြရတာညာရင်းချင်းပဲကျမတို့ပစ္စည်းတွေကောက်သိမ်းပြီးတော့နောက်တနေ့ကျမတို့အဲ့နေရာကနေထွက်ပြီးတော့ဘေးကင်းတဲ့နေရာကိုပြောင်းရတာပါ
We took a night to pack and we just left the next morning. It's touching and anyhow in the middle of war
တိုက်ပွဲတွေဖြစ်တဲ့အချိန်မှာပဲကျမတားငယ်လေးကိုမွေးခဲ့လေအရန်ကိုခဲ့ခဲ့မွေးခဲ့ရတာဒါမဲ့ကျမရဲ့သားလေးမွေးဖွားလာနိုင်လို့တော့ဒါတကယ်ကိုကံကောင်းတယ်လို့ပြောရမယ်ကျမကလေးမွေးတော့ကအရန်ရွေးချယ်ရခက်ပါတယ်အခုလက်ရှိနေနေတဲ့ယူကရိန်းနောက်ဖက်ချမ်းမမွေးမလားကျမရဲ့မူရင်းခိမြို့ဘယ်မြို့မှာမွေးရမလဲဆိုတာကိုရွေးအေးရတာခက်ခဲတာရှင်။နှစ်နေရာစလုံးကတိုက်ခိုက်ခံတာရတော့အရန်ကိုသွားရလာရလဲခက်ခဲပါရဲ့။နောက်ဆုံးကျမဒီကြီးပြင်းခဲ့တဲ့ခိမြို့မှာရဲ့ဒါလေးကိုမွေးမယ်ပေါ့နော်။အဲ့မှာအောင်မြင်နဲ့မွေးနိုင်ခဲ့ပါရဲ့။ဘာလို့ဒီခိမြို့ကိုရွေးချယ်ရလဲဆိုတော့တကယ်လို့ကျမတခုခုဖြစ်ခင်ဒီမြို့မှာအကူအညီအများဆုံးရောင်းနိုင်တဲ့နေရာဆိုပြီးတော့ခိမြို့ကိုပဲရွေးခဲ့တာပါ။
The biggest loss is to see my scrolling my Facebook.
ဒီစပွဲဆောင်ဆုံးရှုံးမှုတွေပါလေရှိလဲလို့ပြောရမယ်ဆိုတော့ကျမရဲ့ Facebook စာမျက်နှာကိုဖွင့်ပြီးတော့ကြည့်လိုက်ပြီဆိုရင်ပဲဒီအမြဲတမ်းတွေ့ရတာကကိုချစ်ခဲ့တဲ့သူတွေခင်မင်ရင်းနှီးခဲ့ရတဲ့သူတွေစစ်ပွဲတွေကြောင့်ဘဝတွေပြတ်နေရတဲ့အခြေအနေကိုမြင်ရတာပါကျမလုံးဝမခံစားနိုင်ပါဘူးပြီးတော့ကျမနဲ့ရင်းနှီးတဲ့သဘင်အလှဖြစ်ပြီးတဲ့အမဆိုရင်ဒီဘုံနဲ့ငါနေပြီးတော့လွတ်တဲ့နေရာထွက်ပြေးနေတဲ့သူ့ရဲ့တမီးလေးနဲ့လက်ချင်းချိတ်ရတဲ့အသားနဲ့ဆုံးသွားတာကိုမြင်ရတာကျမအယံအောင်ခံစားရပါတယ်ရှင
် Of course I'm hoping this will stop soon but I'm really
ဒီစစ်ပွဲမကြခင်ပြီးဆုံးသွားမယ်လို့ကျမမျှော်လင့်မိပါတယ်ဒါမဲ့လည်းဒီစစ်ပွဲအချိန်တူတူအတွင်းမှာရပ်မသွားဘူးဆိုတာလည်းကျမသိရလေဘာလို့လဲဆိုတော့ရုရှားကကျမတို့နိုင်ငံကိုဖျက်ဆီးနေတာပဲနှစ်ပေါင်း30ကျော်နေပြီကျမတို့မှာရွေးချယ်စရာမရှိပါဘူးစစ်ပွဲကအချိန်တူအတွင်းအများဆုံးရပ်တန့်သွားမှာမဟုတ်လို့ကျမတို့ဘက်ကလည်းကြမ်းကြမ်းခံနိုင်ဖို့လိုအပ်ပါတယ်စိတ်တက်ခိုင်ခိုင်ပါပါနဲ့လှုပ်ရှားရှိတာကိုဆက်ပြီးတော့လှုပ်သွားရမှာပါအနာဂတ်အတွက်စဉ်းစားရမယ်ဆိုရင်ကျမကလေးတွေပေါ့နော်သူတို့ယူကရိန်းထဲမှာပဲဆက်နေခြင်းလားဒီမှာပဲနေဖို့ဆက်ပြီးတော့ဆုံးဖြတ်ချက်ချခြင်းလားလဲဆိုတဲ့ပုံမှာပဲမူတည်ပါတယ်ဖြစ်နိုင်တော့ဒီနိုင်ငံထဲမှာပဲအေးအတူပူများနဲ့အတူတကွာနေခြင်းတာပါတစ်ဖက်မှာစဉ်းစားကြည့်တော့လေရေရှည်အတွက်စဉ်းစားလိုက်ရင်အရန်ကိုစိတ်ရှုပ်မိတယ်ရှင်အခုလက်ရှိဖြစ်နေတဲ့အခြေအနေလက်ရှိဘဝမှာအတိပ္ပယ်ရှိရှိနဲ့သူတို့ကိုပဲမြင်မြန်ဆန်ဆန်ကြီးသွားစေချင်တာပါ။ဘာဖြစ်လဲဆိုရင်လူဘဝကအရန်ကိုတိုးတောင်းပါလေ။ရှေ့ဆက်ပြီးတော့ဘာဖြစ်ကြမလဲဆိုတာလည်းဘယ်သူမှမသိနိုင်ဘူးလေ
။စစ်ပွဲတွေကြမှာဒုက္ခပေါင်းများစွာနဲ့ဖြစ်တန်းခဲ့ရတဲ့ယူကရိန်းနိုင်ငံသူအန်နာနဲ့ဆက်သွယ်မြင်မြန်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဒီစီစီမှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ဆက်ပြီးတော့အချိန်မြင့်နေစေဒီယူကရိန်းစစ်ပွဲဒုက္ခကြီးကိုယူကရိန်းမြန်မာနှက်ရှင်ချက်အစီအစဉ်မှာဟောင်းစာပြပြခဲ့တာပါအခုတော့ကိုသိန်းထိုင်ဦးပြောထားတဲ့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပါ Super Tuesday လို့ခေါ်တဲ့အင်ကာနိပါတီရင်းသမရာလောင်းနိုင်ငံနေရာအနှက်ရွေးပွဲကိုပြောထားပါတယ်ဒီနေ့အင်ကာနိအမေရိကန်ပြည်တော်စုပြည်နယ်တဒါဇင်ကျော်မှာပါတီရင်းသမရာလောင်းရွေးကောက်ပွဲတွေကျင်းပနေကြပါတယ်ဒါကြောင့်လည်းပြီးခဲ့တဲ့သတင်းပတ်ကုန်တွင်ကိုစလေလောင်းတွေတယောက်နဲ့တယောက်အပြန်အလှန်ဝေဖန်ထုတ်နှက်ပြောဆိုကြသလိုရွေးကောက်ပွဲမှာအစီအစဉ်တွေနဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုချပြရှင်းပြခဲ့ကြပါတယ်ဒီကြောင့် VOA သတင်းတော် Veronica Beltras Iglesias သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြောပြပေးထားတာတဝါကြီးဆက်နာစဉ်ကြည့်ရှုကြပါဦးခင်ဗျာ
ပြည်နယ်15ပြည်နယ်နဲ့မေဂန်နယ်နိမိတ်ဆမ်မိုဝါကျွန်းကမဲဆန္ဒရှင်တွေအင်္ဂါနေ့မဲပေးကြမှာဖြစ်ပြီးနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ပါတီတွင်သမ္မတလောင်းကိုရွေးချယ်ပါလိမ့်မယ်ဒီမိုကရက်ပါတီကလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့ရီပါဘလီကန်ပါတီကသမ္မတလောင်းဒေါ်နယ်ထရန့်တို့နိုဝင်ဘာရွေးကောက်ပွဲမှာပါတီကိုစားပြုသမ္မတလောင်းတွေဖြစ်အချိန်နဲ့ရှင်ပြိုင်ကြမယ်လို့မျှော်လင့်ရပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်နီကီဟေးလီရီပါဘလီကန်ပါတီတွင်သမ္မတလောင်းရှင်ပြိုင်နေပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရန့်ကရေးသားနေပါတယ်မဲဆန္ဒရှင်တွေကသူ့ကိုလိုလားနေသမျှဆက်ပြီးရှင်ပြိုင်သွားမယ်လို့ NVC ရုပ်သံနဲ့တနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းခန်းမှာနီကီဟေးလီကပြောပါလေ
They'll show it in their votes, they'll show it in their donations.
ဒီလိုရဲ့မဲတွေမှာပြနေပါတယ်။သူတို့လူဒန်းတာတွေမှာလည်းပြနေပါတယ်။ကျွန်မအာယုံစိုက်တာကအခွန်ပေးပြည်သူတွေရဲ့ငွေတွေကိုလေးစားဖို့အစိုးရအဖွဲ့အစည်းအတိုင်းတာပမာဏကိုလျှော့ချဖို့နေချားကိုလုံခြုံအောင်လုပ်ဖို့ဥပဒေစိုးမိုးဖို့ငြိမ်းချမ်းရေးကိုအင်အားနဲ့တည်ဆောက်ဖို့ပါ
Super Tuesday လို့ခေါ်တဲ့အင်္ဂါနေ့ရွေးကောက်ပွဲမဲဆွယ်ပွဲဒီမှာသမ္မတဟောင်းဒေါ်နယ်ထရန့်ကလည်းလူဝင်မှုကြီးကြပ်ရေးဦးစားပေးကိစ္စကိုအဓိကပြောဆိုနေပါတယ်
Not one more innocent American life should be lost.
ဒီကြဝင်ရောက်လာသူတယောက်ယောက်ကျူးလွန်တဲ့ရာဇဝတ်မှုကြောင့်ဘယ်အပြစ်မဲ့အမေရိကန်မှာထပ်ပြီးမသေးဆုံးသင့်တော့ပါဘူး။နိုဝင်ဘာ5ရက်ရွေးကောက်ပွဲမှာထောက်ခံမဲ့အများပြားရဖို့အတွက်အခုကတည်းကထွက်ပြီးမဲပေးဖို့လိုပါလိမ့်မယ်။ကျွန်တော်တို့ဟာအင်အားအပြည့်နဲ့ခီးနေနေတဲ့ယထာတစီဖြစ်ပါတယ်။ဆက်သွားမယ်။မရက်မနာသွားနိုင်မယ်ဆိုတာကိုပြပါလိမ့်မယ်
။ပြီးခဲ့တဲ့သတင်းဘက်ကတက်ဆက်စ်ပြည်နယ်ကိုသွားခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကတော့ပါတီနေရာစလုံးကထောက်ခံတဲ့နေကြလုံကျူကြီးဥပဒေကြမ်းကိုမောင်မြင်အောင်ထရန့်ကဝင်ပြီးတော့ဖျက်လို့ဖျက်ဆီးနှောက်ရက်နေတယ်လို့ဆွဆွဲပါတယ်။ဓမ္မဒကတော့ဂျေးဘိုင်ဒန်ကလည်းမျိုးသမီးတွေရဲ့မျိုးဆက်ပေါ်ချမ်းမာရေးခွင့်ရေးတွေမဆုံးရှုံးအောင်မဲဆန္ဒရှင်တွေနဲ့စဉ်းစားဖို့ထောက်ပြပြောဆိုသွားပါတယ်
။ He's considering a national abortion ban.
ဒေါ်နယ်ထရန့်ကတနိုင်ငံလုံးအတိုင်းအတာနဲ့ဒရီတာဖျက်ချခွင့်ပိတ်ပင်မှုစဉ်းစားနေရပါ။သူကအမျိုးသမီးတွေအတွက်မိသားစုတွေအတွက်တိတ်ကိုအနေရကြီးပါတယ်။သူနိုင်လို့မဖြစ်ပါဘူး။
သမ္မတဂျိုးဘိုင်ဒန်ကတော့သူ့ပါတီဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဖို့တည်ကြားနေပြီဆိုပေမဲ့လည်းရီပဘလီကန်ပါတီဘက်မှာတော့ဒေါ်နယ်ထရန့်အနေနဲ့ပါတီထွေထွေညီလာခံမှာကိုယ်စားလှယ်1215ရောက်ရဲ့ထောက်ခံမှုရဖို့လိုပါတယ်။အင်ကာနေစူပါဂျူးစ်ဒေးရွေးကောက်ပွဲရလဒ်တီကျင်ညာဖို့အတွက်တော့ရှင်းနေချီပြီးအချိန်ယူရနိုင်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရေးမှာအရေးပါတဲ့ Super Tuesday လို့ခေါ်တဲ့အင်ကာနေပါတီတွင်သမ္မတလောင်းနေရာနှက်ရွေးကောက်ပွဲတွေအကြောင်းကိုသိန်းထိုင်ဦးရှင်းပြခဲ့တာပါအခုတော့ VOA America တန်ရဲ့ဘရူညာအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်အခုမဆုမျက်မွန်တင်ဆက်တဲ့ကမ္ဘာတစ်လွှာခီးသွွားကဏ္ဍကိုဆက်ပြီးတော့နားဆင်ကြည့်ရှုအောင်ပါဈေးကြီးလာတဲ့နှင်းလျှော်စီးခီးအကြောင်းကိုဒီတစ်ပတ်ပြောထားပါတယ်နှင်းတောင်တွေပေါ်မှာနှင်းလျှော်စီးရတဲ့အတွေ့အကြုံကိုနှစ်သက်သူတွေအတွက်နှင်းလျှော်စီးခီးစိတ်တွေကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးတော့တက်လာနေပါတယ်။ဒါပေမဲ့နှင်းလျှော်စီးခီးထွက်သူတွေစံချိန်တင်များလာတယ်လို့ဩစတြေးလျနှင်းလျှော်စီးလုပ်ငန်းတွေကပြောပါတယ်။ဘာကြောင့်လဲဆိုတာကိုတော့မဆုမြတ်မွန်တဲ့အတူဒီကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကနေသွားပြီးတော့နားဆင်ကြည့်ရှုရအောင်ပါခင်ဗျာ။
ဩစတြေးလျနိုင်ငံထဲကအဲလ်ပ်တောင်တန်းတွေရှိတဲ့ရှီယာမာဒီနှင်းလျှော်စီးဒေသဟာဥရောပကနာမည်ကျော်နှင်းလျှော်စီးအပန်းဖြေနေရာကြီးတစ်ခုဖြစ်ပါတယ်။အနောက်အလယ်ပိုင်းဆောက်စ်ဘော့ကမြို့ကနေစတူရီယာမြို့အထိဒေသ5ခုကနှင်းလျှော်စီးအပန်းဖြေနေရာ25ခုကိုချိတ်ဆက်ထားတဲ့နှင်းလျှော်စီးအပန်းဖြေကွန်ရက်ကြီးလို့လည်းပြောလို့ရပါတယ်။လှပတဲ့ Austrian Alps တောင်တန်းကြီးတွေပေါ်မှာနှင်းလျှော်စီးအပန်းဖြေခီးထွက်ရှင်သူတွေကြားရေပန်းစားတဲ့ရှီယာမာဒီကိုအခုဆိုရင်ဥရောပကလည်းမဟုတ်ပဲအာရှကပါလာပြီးတော့အပန်းဖြေခီးထွက်သူတွေတစ်နှစ်တစ်နှစ်မနည်းလှပါဘူးအခုနှစ်ပိုင်းတွေအတွင်းနှင်းလျှော်စီအပန်းဖြေခီးထွက်သူတွေများလာတယ်လို့ခရီးစဉ်ကုန်ကျစရိတ်တွေကလည်းများလာတယ်လို့နှစ်စဉ်နှင်းလျှော်စီခီး ski trip ထွက်သူတွေကပြောနေပါတယ
် zur sport also eine woche ski laufen ist
ski sida ကိုဇင်ခံအပန်းဖြေအားကစားနည်းတစ်ခုလို့တောင်ပြောလို့ရနေပါပြီ ski ခီးတစ်ပတ်စာကုန်ကျစရိတ်ကလူရသည်ခရီးထွက်ရင်ဆယ်ရက်စာလောက်လဲပတ်တာနဲ့ညီးပါတယ
် ski trip နှင်းလျှော်စီးခရီးနဲ့တခြားခရီးတွေမတူတဲ့အဓိကအချက်ကအဝတ်အစားဖြစ်ပါတယ်အေးအေးတန်ခံနိုင်ဖို့နှင်းလျှော်စီးဖို့အစသဖြင့်နှင်းတောင်တွေပေါ်မှာဝတ်ဆင်နိုင်ဖို့တည်တံ့လှုပ်ထားတဲ့ဝတ်ဆုံတွေကိုဝတ်ဆင်ကြရပါတယ်အုတ်ထုတ်ကနေဖက်နဲ့အထိဝတ်ဆုံဖို့ကလည်းမနည်းလှပါဘူးနှင်းလျှော်စီးဝတ်ဆုံတွေထုတ်လို့ရောင်းချတဲ့ Atomic Company ဆိုရင်2022ခုနှစ်ကစံချိန်တင်ဒေါ်လာ303သန်းဖို့ရောင်းချခဲ့ရတယ်လို့ AFP သတင်းကပြောပါတယ်။နှင်းချောစီအပန်းဖြေနေရာတွေမှာတောင်အောက်ကနေတောင်ပေါ်တက်တဲ့ဓာတ်ကြိုးကားကိုစောင်းတွင်နှင်းချောစီရာသီစီးနိုင်ဖို့အတွက်လူကြီးလက်မှတ်တစ်စောင်ကိုဒေါ်လာ800ကျော်ပေးရမှာဖြစ်ပါတယ်။အခုလိုနှင်းချောစီစရိတ်ကြီးပေမဲ့လည်းနှင်းချောစီရတာဝါသနာပါသူတွေကတော့အပန်းဖြေ ski trip တွေထွက်နေကြပါတယ
်။ Ja, das sind wir schon gewohnt.
စကီးစီးခီးထွက်တိုင်းဈေးတွေပိုပိုကြီးသွားတာကျမတို့ကျင်သားတော်ရနေပါပြီ။ဒါပေမဲ့ကျမတို့ကစကီးစီးရတာကြိုက်တော့ကိုကိုကိုပြန်ပြုစုတယ်လို့ပဲသဘောထားပြီးစီးပစ်နေတာပါ။ဈေးတွေကတော့တစ်နှစ်ထက်တစ်နှစ်ပိုကြီးလာပါတယ်
။တောင်ပေါ်ကနေနှင်းလျှောစီးနိုင်အောင်လို့နှင်းတောင်တွေပေါ်တက်တဲ့ဓာတ်ကြိုးကားကအခုဆောင်းတွင်နှင်းလျှောစီးရသည်မှာ 8.5 ရာခိုင်နှုန်းတက်သွားပါတယ်။ရှီယာမာဒီနှင်းလျှောစီးဒေသတာဝန်ရှိသူကတော့ဒီလုပ်ငန်းတစ်ခုရဲ့တည်တံ့ဈေးတက်သွားတာမဟုတ်ပါဘူးလို့ဆိုပါတယ
် Wir haben in Chi Amate this in etwa im Bereich
ဒီမှာတော့ဈေးတွေကိုငွေကြေးဖောင်းပွမှုနှုန်းနဲ့လိုက်ပြီးတော့ညှိယူပါတယ်စကီးစီးတဲ့နေရာမှာဝင်ခွင့်လက်မှတ်ဈေးက2022စကီးစီးရာသီကဈေးထက်2023ခုနှစ်မှာ 7.5 ရာခိုင်နှုန်းတက်သွားပါတယ် အထွေထွေကုန်စည်နှုန်းဝန်ထမ်းလစာစည်နှုန်းတွေနဲ့အတူတက်သွားတယ်လို့အကြံပြန်ပြောလို့ရပါတယ်။တခြားဈေးတွေလည်းအလုံးတက်နေတာဆိုတော့စကီးစီးရတဲ့ဈေးကမတန်တဆကြီးတက်သွားတာမျိုးတော့မဟုတ်ပါဘူ
း။နှင်းချောစီအပန်းဖြေလုပ်ငန်းကြီးမှဈေးတွေကြီးကုန်ပေမဲ့ကိုဗစ်လွန်ကာလနှင်းချောစီခရီးထွက်သူအရေအတွက်ကလုပ်ငန်းတွေအတွက်အားရစရာဖြစ်တယ်လို့ပြောကြပါတယ်။
ပြီးခဲ့တဲ့ဆောင်းရာသီထက်အခုဆောင်းရာသီမှာစကီးစီးရာသီလက်မှတ်တွေကပိုပြီးတော့ရောင်းရပါလေမနစ်တုန်းကစကီးရာသီလက်မှတ်တွေစံချိန်တင်အောင်ရောင်းခဲ့ရတာပါဒါကြောင့်စကီးစီးခီးထွက်ဖို့အတွက်ဘုကင်လောက်ကြတဲ့နှုံးကတိတ်ကိုအားရစရာကောင်းတယ်လို့ပြောနိုင်ပါတယ်မနစ်ထက်ကကိုဗစ်မဖြစ်ခင်အခြေအနေမျိုးဧည့်သည်အရေးအတွက်များခဲ့တာမို့လို့ဒီနှစ်ရာသီမှာလည်းအနည်းဆုံးတော့မနစ်ကထက်မများရင်တောင်မှမနေတဲ့အရေးအတွက်ဖြစ်မယ်လို့ခန့်မှန်းထားပါတယ်
။နှင်းတောင်တွေပေါ်နှင်းချောစီးတဲ့ဇရိတ်ကကဘာကြီးပူနွေးလာမှုကြောင့်ပိုလို့တော်ဈေးကြီးလာနိုင်ပါတယ်။တဘာဝနှင်းတွေအလုံးအလောက်မကြတော့လို့နှင်းတူတွေဖန်တီးရတဲ့ကုန်ကျစရိတ်တွေပိုလာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲပြီးနှင်းတောင်တွေမရှိတော့ရင်ဆိုတဲ့စိုးရိမ်စိတ်နဲ့နှင်းချောစီးခရီးစကီးထရစ်တွေသွားနေကြတာဖြစ်တယ်လို့ပညာရှင်တချို့ကမြင်ပါတယ်။နှင်းတောင်တန်းကြီးတွေပေါ်မှာတဘာဝနှင်းတွေမကျော့ရင်ဆိုတဲ့စိုးရိမ်စိတ်နဲ့နှင်းချောစီးခီးထွက်သူတွေပြန်များလာတာဖြစ်နိုင်တယ်လို့ပြောပါရယ်နှင်းချောစီးခီးထွက်ကြသူအများစုကကုန်ကျစရိတ်ကိုတိတ်ကောင်းတဲ့ထဲ့ပုံမရဘဲဝစ်ဆုံတွေကအစတန်ဖိုးကြီးတဲ့စိတ်အချရဆုံးဝစ်ဆုံမျိုးကိုဝယ်ယူဝစ်ဆင်ကြတယ်လို့ Atomic Company CEO ကပြောပါရယ
် you know there's a bit of a, like a comeback in skiing like it's a cool lifestyle
we had ski ski ki ပြန်ခေစားလာနေပါတယ်အားကျစရာနေထိုင်မှုပုံစံတစ်ခုလိုပြန်ဖြစ်လာပါတယ်လုံးခဲ့တဲ့7နှစ်12နှစ်15နှစ်လောက်တုန်းကတော့စကီးစီးတာခင်မမိဘူးလို့မြင်ခဲ့ကြတာပါအခုတော့ခင်ပြီးရဲစီးကျင်စရာကောင်းတယ်ဆိုတဲ့အမြင်တွေပြန်ဖြစ်လာကြပါတယ်လူတွေကနှင်းတောင်တွေပေါ်သွားကျင်ကြတယ်နှင်းတွေကိုထိတွေ့ခန်းစားလာကြပါတယ်စိတ်လှုပ်ရှားစရာကောင်းတယ်လို့မြင်လာကြတာဖြစ်ပါတယ
် Manover ဆိုတဲ့ဈေးကွက်လေ့လာရေးလုပ်ငန်းက Austria, Germany နဲ့ Switzerland နိုင်ငံတွေကလူ3000ကိုစစ်တမ်းကောက်တာမှခရီးစရိတ်နဲ့နှင်းတွေအလုံးအလောက်မရှိတာကနှင်းချောစီးခရီးထွက်မထွက်အဓိကဆုံးဖြတ်တဲ့အချက်တွေဖြစ်တယ်လို့ပြောကြပါဗျ။ကမ္ဘာထိပ်တန်းနှင်းချောစီးအပန်းဖြေနေရာထပ်ဝက်လောက်ကဥရောပမှာရှိတာပါ။အဲ့ဒီလုပ်ငန်းစုစုပေါင်းရဲ့တစ်နှစ်ဝင်ငွေကဒေါ်လာဘီလီယံ30လောက်ရှိပြီးဒေသခံစီးပွားရေးတွေရေရှည်တည်တံ့ဖို့အတွက်အဓိကဝင်ငွေရှာပေးနေကြတာဖြစ်ပါတယ်။နောက်အနှစ်20 30လောက်အထိအခြေအနေကောင်းနေလိမ့်အောင်ပဲလို့ဥရောပနှင်းချောစီးလုပ်ငန်းတွေကမျှော်လင့်ထားကြပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
လက်ရှိဈေးကြီးလာနေပြီနောက်ပိုင်းမှာလည်းဒီကဘာကြီးပုံနေမှုကြောင့်နှင်းပါရှာလာပြီးပိုဈေးကြီးလာနိုင်တဲ့နှင်းလျှော့ဈေးခီးစဉ်ကြောင့်မဆုမြတ်မွန်ကဘာတလွားခီးသွွားအစီအစဉ်ကိုခေါ်ပြီးတော့တင်ပြမိတ်ဆက်ပေးကြတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO American အသံရဲ့ Match လ9ရဲ့အင်ကာညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရထိတဲ့ရသတင်းအချင်းချုပ်ကိုမက်ခင်လီတလှည့်ပြောပြပေးပါအောင်ခင်ဗျာ
ဣသရီနဲ့ဟာမစ်စ်သွေးကြွတွေကြားအပြစ်ခက်ရစေးသဘောတူညီမှုရဖို့အမေရိကန်ကတွန်းအားပေးနေတဲ့တစ်ချိန်ထဲမှာဂါဇာဒေသမှာဆေးဝါးကုသရေးနဲ့အကူအညီတွေပေးနိုင်မှုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တခြားအကူအညီပေးအဖွဲ့တွေကအပြင်းအထန်ကြိုးပမ်းနေကြပါတယ်။ဂါဇာမြောက်ပိုင်းတန်းနဲ့ချီတဲ့ပါလက်စတိုင်းတွေအတိဒုက္ခရောက်နေတဲ့နေရာတွေမှာလေကြောင်းကနေဆေးဝါးနဲ့စားနပ်ရိက္ခာအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဂျော်ဒန်လေတန်းနဲ့အတူပေးခဲ့တဲ့ရက်ပိုင်းကချပေးခဲ့ပါတယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်ကတော့အစ္စရေးစစ်ဘက်ဆိုင်ရာအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ဘန်နီဂတ်စ်နဲ့အတူမနေ့ကအင်ဖြူရောမှာတွေ့ဆုံခဲ့ချိန်မှာအစ္စရေးနိုင်ငံလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကမရင်းမရိုင်းထောက်ခံသွားမယ်အကြောင်းပြောဆိုခဲ့ပါတယ်လာအိုနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကာကွယ်ရေးဝန်ကြီးအစည်းအဝေးကိုမြန်မာနိုင်ငံကကိုယ်စားလှယ်တက်ရောက်နေပါတယ်လွန်ပရာဘန်မြို့မှာဒီဘက်တနင်္လာနေ့ကဗုဒ္ဓဦးနေ့ထိကျင်းပနေတဲ့အစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဌာနနိုင်ငံတကာရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ဝင်းတက်ရောက်နေတာပါအာဆီယံအလှည့်ကြားဥက္ကဋ္ဌအဖြစ်လာအိုနိုင်ငံကတာဝန်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီကအစည်းအဝေးတွေကိုကိုယ်စားလှယ်ဆေးလွှတ်တာဟာဒါပါနဲ့ဆိုရင်ဒုတိယအကြိမ်လည်းဖြစ်ပါတယ်လွန်ပရာဗန်မြို့မှာပဲဇန်နဝါရီလနှောင်းပိုင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတော့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဒေါ်မာလာတန်းထိုက်ကတက်ရောက်ခဲ့တာပါတင်းလာနေကစတင်လိုက်တဲ့တောင်ကိုရီးယားအမေရိကန်ပူတွဲစည်းရေးလေ့ကျင့်မှုတွေဟာနိုင်ငံကိုကြွကြော်ဖို့ကြံစည်မှုဖြစ်တယ်လို့မြောက်ကိုရီးယားကဆွဆွဲပြောဆိုလိုက်ပြီးတော့တုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောပါတယ်ကွန်ပျူတာအသုံးပြုလေ့ကျင့်မှုတွေနဲ့မြေပြင်လက်တွေ့လေ့ကျင့်မှုတွေပါတဲ့အမေရိကန်နဲ့တောင်ကိုရီးယားရဲ့နှစ်စဉ်ຫນွေဥကာလ Freedom Shield ပူးတွဲစည်းရေးလေ့ကျင့်မှုတွေကို match လ၄ရက်နေ့ကနေ၁၄ရက်နေ့ထိ
၁၇ရက်ကြာပြုလုပ်ခဲ့တာပါ။ပူတဲစီးရေးလေ့ကျင့်မှုတွေစတင်လိုက်ပြီးနောက်တည့်မှာပဲမြောက်ကိုရီးယားကာကွယ်ဝင်ကြီးဌာနကအခုလိုကြေညာချက်ထွက်လာတာဖြစ်ပါရဲ့ရှင်
။ကျေးဇူးပါမက်ခင်လေး။အခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့အင်္ဂါညအစီအစဉ်တွေကတော့ဒီမှာပဲပြီးသွားပါပြီ။ဒီညထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ခနောလီယပ်စ်ထန်နာနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမVOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လို့ရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။